က်ရုံတွေပြန်ဖွင့်နိုင်ဖို့ပြင်ဆင်နေတဲ့ကာလမှာပြည်ကြုံရတဲ့အခက်အခဲတွေကိုနိုင်ငံတော်တိုင်ပင်ခံအစိုးရအလို့ရှင်အလို့သမားသမဂ္ဂဒီကနေ့မနက်တွေ့ဆုံကြရတဲ့အပေါ်အလို့ရှင်နဲ့အလို့သမားတချို့ရဲ့အမြင်ကိုတင်ပြပေးပါမယ်။ကျွန်တော်ကတော့ဇော်ထက်ပါအစိုးရတောင်ရှိသူတွေနဲ့အလို့ရှင်အလို့သမားအပြန်အလှန်တွေ့ဆုံကြရတဲ့ဒီနေ့ EP 23ရဲ့မနက်မှာအစိုးရဘက်ကတော့စစ်ရုံတွေမှာကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကာဝေးလမ်းညွှန်ချက်တွေအတိုင်းလိုက်နာထားတာရှိမရှိစစ်ဆေးနေပြီလို့ဆိုပါတယ်။လိုက်နာရေးစစ်ရုံတွေကိုပဲ EP 30နောက်ပိုင်းလုပ်ငန်းပြန်လည်ပတ်ခွင့်ပေးသွားမှာပါ။သက်ဆိုင်ရာကတော့ဦးစားပေးစစ်ဆေးသွားမယ်စစ်ရုံမျိုးစားတွေကိုသတ်မှတ်ထားပါတယ်။ဒါပေမဲ့စစ်ဆေးချိန်ကကြာနိုင်လို့ဒီအပေါ်မှာလုပ်ငန်းရှင်တွေကသဘောမကျကြပါဘူး။လန်ဒါယာစမှုဆောင်6ခုရဲ့ဥက္ကဋ္ဌဦးအောင်ဆိုင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်အထက်ကျေးအများကြီးရှိတယ်အဲ့တော့ကျွန်တော်တို့လုပ်ငန်းရှင်တွေတော်တော်များများပြောတာကတစ်ဖက်ကလည်းစမိုင်းဝန်ကြီးဌာနဒိုင်လိုင်းတိုင်းကျွန်တော်တို့ဆောင်ကြပါမယ်အလုံးနဲ့ဖွင့်တော့သူတို့စစ်ဆေးဖို့လည်းလုပ်ရခြင်းမှလာဖြစ်ပါတကယ်လို့ဒိုင်လိုင်းတိုင်းဝန်ကြီးကျွန်တော်ကြားမှာဘလို့ဆက်လုပ်ရမလို့အဲ့ဒါဆိုလို့ရှိရင်လုပ်ငန်းလုပ်တဲ့လူတွေအဆင်ပြေသွားမယ်။လုပ်ရှင်ရောလုပ်သမားအားလုံးအဆင်ပြေလာပါဗျာ
။ကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့စနစ်တွေတိုင်းပြင်ဆင်ထားတဲ့စက်ရုံတွေကစစ်ဆေးကံပိုးအရင်ဦးဆုံးစတင်ရမှာပါ။အဲ့ဒီနောက်သက်ဆိုင်ရာစစ်ဆေးအဖွဲ့တွေနဲ့စစ်ဆေးပြီးဖွင့်နိုင်မဖွင့်နိုင်ဆိုတာဆုံးဖြတ်ပေးမှာပါ။အေပီလာ27ရက်မှာလိုင်တာယာဇုံ6ခုကစက်ရုံ49ရုံစတင်ခဲ့ပြီး9ရုံပဲစစ်ဆေးနိုင်ခဲ့ပါတယ်။ဒီနေ့အေပီလာ22ရက်မှာစက်ရုံ80စတင်ထားပါတယ်။ဦးအောင်ဆိုင်ကအခုလိုဆက်ပြောပါတယ
်အတီးကပြဿနာပါလဲဆိုတော့သူကသူလာစစ်တော်များလဲလုတ်ခွေပေးရဆိုရဲအဖြစ်သူတို့မပြေပါဘူးခါကြတော့သူကဆက်လောက်ပါလားပြေရမှာလားလုပ်ငန်းရှင်တွေဘက်ကလည်းအကုန်လုံးလာတင်ပါလားနိုင်ငံတော်ကလည်းသင်ပေးတဲ့ဟာကိုစိတ်ရတင်စစ်နိုင်ပါလားဆိုတော့သူတို့လုတ်တဲ့သုံးဆောင်တဲ့လူမှပဲရှိပါလိမ့်လက်ရှိရေပြင်မှာဖြစ်နေတဲ့ပုံစံဆိုတော့မပြေနိုင်ဘူးကျွန်တော်တို့ဇုံအနေနဲ့ပြောတာမပြေနိုင်ဘူးတကယ်တရားစစ်မှဒီ900အလုံးပြီးပါဦ
းနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကတော့စက်ရုံလူသားတွေတယောက်နဲ့တယောက်ကျန်းမာရေးအရာ6ပြီခွာရမယ်ဆိုပြီးမဲ့တချို့စက်ရုံတွေမှာဒီသတ်မှတ်ချက်ကနေရာအခက်အခဲရှိနိုင်တယ်လို့ဆိုညွှန်သွားပါတယ်တချို့စက်ရုံတွေကအလှည့်ကျလုံဆင်းခိုင်းပြီးလူကျက်တဲရာကိုရှော့ချဖို့ကြိုးစားနေပါတယ်လူဦးရေအများဆုံးရှိရဲ့လှိုင်းသားရာမှာစက်မှုဆောင်က10ဦးလောက်ရှိပါတယ်လူထောင်ကြီးရှိရဲ့အထက်ကျုပ်စက်ရုံတွေကလူသားတွေရဲ့ကျန်းမာရေးဟာအရေးကြီးလို့စက်ရုံတောင်ရှိသူတွေကဒါကိုစနစ်တကျလုပ်ပြီးဖို့ပြောနေကြောင်းလဲအလို့သမားတွေကပြောပါတယ်
။ဟောအဲ့ဒါဒီကကြီးရဲ့စိတ်ကောင်းဆုံးပဲ။ဘာလို့အဖေတောင်မှခင်ဗျားတို့ကအားလုံးကအားငါးသိန်းလောက်ရှိပါလေ။ကျန်တဲ့လူကတော့ဘယ်လိုကစိတ်တွေရောက်ရှိပါလဲနော်။ခရိုင်နဲ့ညီညွတ်တယ်တော့တစ်ခုချင်းမှစိတ်တွေကနေလာကြည့်တယ်ပေါ့နော်။ဟို60ပြည့်တဲ့ကောင်က30နဲ့20ကနေရတာနော်။တစ်ခုချင်းကတော့ချင်းချင်းလို့ဒါအဆက်ဆက်ပါလေ။ဒီလိုလိုမျိုးကတော့ဖြစ်ဖြစ်အောင်တက်နိုင်တော့ခရိုင်နဲ့ညီညွတ်အောင်တော့သုံးပြည့်တယ်လို့ပြောနေဖြစ်ပါလေ။
တို့မျိုးဆက်ကွန်ရက်ကဥနန္ဒာဆက်အောင်ပြောသွားတာပါ။အလို့ရှင်ဒီဘက်ကတော့အခုလိုကာလမျိုးမှာအစိုးရရဲ့သတင်းထုတ်ပြန်ချက်တွေအချိန်မီထုတ်ပြန်ပေးဖို့နဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ပြောဆိုသွားခဲ့ပါတယ်။အလို့သမားသမဂ္ဂရဲ့ဘက်ကတော့အလို့သမားအဆောင်တွေမှာကျန်းမာရေးနဲ့အညီဖြစ်ဖို့ဒီရောဂါအတွက်စိုးရိမ်မှုတွေရှော့ချနိုင်မယ့်နည်းလမ်းတွေကိုထည့်သွင်းဆွေးနွေးသွားတာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ပါရခိုင်မျိုးကလည်းသတင်းပေးပို့ထားတာဖြစ်ပါတယ်။